ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီခရိယံအသင်းတော်မှာစစ်ဘေးရှောင်ပြီးခိုလုံနေကြတဲ့ကဆုံကြီးရွာသားတထောင်ဝန်းကျင်ကနေရက်ရင်းကိုပြန်ရေးကချင်ပြည်နယ်ဝန်ကြီးချုပ်အပါဝင်အစိုးရအဖွဲ့ဝင်တွေကဒီကနေ့သွားရောက်တွေ့ဆုံပြီးတိုက်တွန်းခဲ့ပါတယ်။ကဆုံရွာဘက်မှာတပ်မတော်ကစစ်အင်အားရုတ်သိမ်းလိုက်ပြီးဖြစ်လို့နေရက်ပြန်နိုင်ပြီဖြစ်တဲ့အကြောင်းတပ်မတော်ဘက်ကပြောခဲ့ပေမဲ့ဒေသခံတွေဘာကြောင့်နေရက်ပြန်ဖို့ခက်ခဲနေသလဲဆိုတာကိုစက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါမိုးကောင်းမြို့နယ်ကဆုတ်ရွာသားစစ်ဆောင်တွေကိုအကူအညီပေးရင်းနဲ့နေရရေးကိုပြန်လည်ရေးထွက်ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခဲအောင်ဦးဆောင်ဖွဲ့ကလည်းဒီကနေ့မနက်မှာနမ်မတီစစ်ဆောင်စခန်းကိုလာရောက်တွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးလက်မိုင်ကွန်ကြာက VOA ကိုပြောပါတယ
်စစ်ဆောင်နဲ့ပြည်သူလူထုကိုအားပေးစကားပြောရတယ်ဆန်စီဖာအသက်ရှိသူတွေအားလုံးတို့ကိုကျေးဇူးတို့တမ်းပြီးတော့မှအမြန်ဆုံးပြန်နိုင်အောင်စစ်စစ်ပေးပါမယ်ဆိုတော့အကြောင်းတွေအားလုံးကိုတို့ပြောသွားတာရှိပါတယ်ဗျဒီတပတ်တော့တင်ရတော့တို့နေရက်ကိုပြန်နိုင်အောင်ဆိုပြီးတော့မှအားလုံးတို့ဝိုင်းစီစီနေတယ်ဗျ
အထူးသဖြင့်ကချင်ပြည်နယ်မြောက်ပိုင်းတိုင်းတိုင်းမှုကစားမိုးကောင်းတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စကခမှုဘူမူကြီးကြော်ခိုင်ထုံးကနေကစုံသေးတဲ့အတွင်းတပ်မတော်စစ်ကြောင်းမရှိတော့တဲ့အတွက်နေရပြန်ဖို့တိုက်တွန်းခဲ့တယ်လို့ဥလမိုင်ခွန်ကြာကဆက်ပြောပါတယ်
ကတ္တမောရောမြပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူရဲ့ညီချက်အရပါပဲဒီအဲဒီကစုံတွေကမှစစ်ကြောင်းလည်းမရှိတော့ဘူးအလုံးထွက်သွားပြီဖြစ်တယ်ဒါကြောင့်မို့အေးဆန်းချမ်းနဲ့အေးစစ်စေးနဲ့ပြန်လည်နေထိုင်နိုင်ပါပြီပြန်နိုင်ပါပြီဆိုတဲ့အကြောင်းကိုသူတို့ပြောတော့ရှိတယ်ဗျ
စစ်ဘေးရှောင်တွေအနေနဲ့ဒေသရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့ KIO ကချင်းလူလိုက်ရေးဖွဲ့နဲ့ကင်းရှင်းနေဖို့စကားကမှုကနေဆက်လောင်ပြောဆိုခဲ့ကြောင်းနမတိကတလက်အသင်းတော်တာဝန်ခံ CI Isaac ကပြောပါတယ
် KIO အနေနဲ့ရောနောပြီးမနေရဘူးပေါ့ရွာထဲမှာသူနဲ့ကင်းကင်းရှင်းရှင်းနေရမယ်ပေါ့သူအဲ့ရွာထဲမှာရှိနေဆိုရင်တော့သူတို့အနေနဲ့ငင်းငင်းရှင်းရှင်းကြီးကတော့လုံရလိုက်မယ်ပေါ့လေအဲ့လိုပြောသားပါတယ်သူ
ရွာသားတွေအနေနဲ့ဘေးကင်းလုံခြုံမှုမရှိသေးတဲ့အခြေအနေကြောင့်နေရပြန်ဖို့မဖြစ်နိုင်သေးဘူးလို့ကစုပ်ရွာသားတို့ကဆိုပါတယ
်။ဒါပေမဲ့လို့ဒီလိုပြန်တဲ့အခါမှာပေါ့နော်ဒီတိုင်းတည်းမဟုတ်ဘူးနဲ့တကယ်ပဲအဖေကင်းလုံခြုံသစ္စာသာနေထိုင်လို့ရတဲ့အခြေအနေဖြစ်အောင်လို့လေဒီညီညာညီနိုင်ဆောင်ရပေးကြပါလို့ဒီတိုင်းပေါ့ပြန်လို့ရတယ်ဆိုပြီးမှအဲ့လိုတော့ဒီလိုပြန်လို့မဖြစ်ဘူးပေါ့နော်
စစ်ရှောင်ရွာသားတွေနေရပြန်လဲခြေချနိုင်ရေးအတွက်ပြည်နယ်အစိုးရအနေနဲ့ဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတာသိရှိဖို့ဒီနယ်ဆိုးရောက်ဖွဲ့ကိုမေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေချခဲ့ခြင်းမရှိခဲ့ပါဘူး။ပြီးကြတဲ့ဩဂုတ်လ17ရက်နေ့ကမိုးကောင်းမြို့နယ်ကစုပ်ကြီးရွာသွင်းကိုတပ်မတော်ကနေထိုးစစ်ဆင်လာပြီးပြစ်ခတ်တိုက်ခတ်မှုဖြစ်စဉ်ကြောင့်ဒေသခံရွာသားတစ်ထောင်ကျော်ဟာနမတိမြို့ကချင်းနှစ်ချင်းအသင်းတော်ကျောင်းနဲ့ကက်သလစ်ကျောင်းတွေမှာစစ်ဘေးသိမ်းရှောင်လာကြတာပါ။ပဋိပက္ခဖြစ်ပွားရာကစုပ်ရွာသွင်းပိတ်မိနေတဲ့ရွာသားတွေကိုလည်းကချင်းငင်းချမ်းရေးကျူးဆောင်တွေပါရာရေးသိမ်းကောင်းဆောင်တွေကနေဒေသခံမြန်မာတပ်မတော်စာကကမှုတွေနဲ့ညှိနှိုင်းခဲ့ပြီးပြီးကြတဲ့တနင်္ဂနွေနေ့မှာပြန်လွတ်ပြေးခဲ့ပါတယ်။လက်ရှိနမ်မတီစစ်ဆောင်စခန်းမှာဖြန်းနာတဲ့သူတွေရှိနေတယ်လို့ထပ်ပြေးသိမ်းရှောင်နေရမှုတန်ကြကိုဝန်ပြကြမှုတွေရှိနေတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ
်။တချို့ကဖြန်းနာတဲ့လူရှိတယ်ခုလလောက်ဆက်ဆက်73ဦးလို့ပေါ့လေသူတို့ဆေးရုံမှာဆက်ရောက်နေတာရှိတယ်ဗျ။အဲ့မှာ abortion ဖြစ်တဲ့လူတွေလည်းနေရလားရှိတယ်
။လက်ရှိကချင်းပြည်နယ်တနိုင်းဖားကဒေသတွေမှာ KIO ကချင်းလွတ်လပ်ရေးဖွဲ့ပေါ်မှာမြမသမတော်ကလည်းထိုးစစ်ဆင်မှုတွေဆက်တိုက်လုပ်နေစေချင်နေကြောင်းစစ်ရေးသိမ်းမှုတွေဆက်လက်ဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုနှုတ်နှစ်ဘက်ညှိနှိုင်းဖြေရှားသွားဖို့လိုတယ်လို့ကချင်ငင်းချမ်းရေးဖြစ်စင်မှာပါဝင်ခဲ့သူကချင်ငင်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကပြောပါတယ
်ဒီ NCA မှာမတိဆုံတာရှိသေးတဲ့အချိန်မှာညှိနှိုင်းသေးတဲ့အချိန်မှာပဲတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကအနေအားရော့သွားတဲ့ပုံစံဖြစ်နေအဲ့ဒါနဲ့ဟိုတိုက်ပွဲတွေလည်းပဲပုံပုံကြီးများလာတဲ့အပေါ်မှာအများဆုံးနှုတ်နှစ်ဘက်ကသဘောထားကြည့်ကြည့်နဲ့ညှိနှိုင်းပြီးတော့မှအလုပ်ဆောင်သွားရင်တော့ပုံစံကြီးကောင်းပါတယ်လို့ကျွန်တော်တို့ကဒီလိုပဲမြင်နေကြ
ကချင်လွတ်လပ်ရေးဖွဲ့ဟာအစိုးရနဲ့အစီအပြေရလက်မှတ်မရေးထိုးနိုင်သေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC မှာပူးပေါင်းခဲ့တာဖြစ်ပြီးဒီဖွဲ့တွေအနေနဲ့ NC လမ်းကြောင်းကိုလက်မခံပဲငြိမ်းချမ်းရေးလမ်းကြောင်းတစ်ခုကိုပေါ်ဆောင်သွားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ